ပင်လယ်နီးထဲမှာသွားလာနေတဲ့နိုင်ငံတကာတင်ပေါ်တွေလုံခြုံရေးအတွက်ကိုအမေရိကန်ဦးဆောင်တဲ့ဒီရေတပ်ပူးပေါင်းတပ်ဖွဲ့တွေထဲမှာနိုင်ငံတွေပို့ပြီးတော့မှာပါဝင်လာနေပါတယ်။ဂရိတ်ဝင်ကြီးချုပ်ရဲ့အမေပေးချက်အရရေတပ်စစ်သမားတစ်စီးပူးပေါင်းပါဝင်မှာဖြစ်တယ်လို့ဂရိတ်ကာကွယ်ရေးဝင်ကြီးကဒီကနေ့အကြေညာပါတယ်။ Operation Prosperity Guardian လို့နာမည်ပေးထားတဲ့စစ်စင်ရေးဌာနချုပ်စီကိုတပ်ဖွဲ့ဝင်၁၁ယောက်ကိုရှင်းနှစ်ဇန်နဝါရီလမှာပို့ဆောင်မယ်လို့ကာကွယ်ရေးဝင်ကြီးရစ်ချတ်မောလ်စ်ကဒီကနေ့ပြောကြားပါတယ်။အစောပိုင်းကလည်းတပ်ဖွဲ့ဝင်900ကိုအဲ့ဒီမှာတာဝန်ပေးထားပြီးသားဖြစ်ပါတယ်။ ဩစတြေးလျနိုင်ငံအနေနဲ့စစ်သည်မော်တွေလီယန်တွေကိုတော့ပို့ဆောင်မှာမဟုတ်ဘူးလို့ပြောပါတယ်။ပင်လယ်နီးထဲမှာသွားလာနေတဲ့ဂုံသည်မော်တွေရေနံတင်သည်မော်တွေအပေါ်ရေမဲနိုင်ငံကဟူတီတပုန်တွေကအဝေးထိန်ဒရုန်းယာဉ်တွေပယ်ထိန်တဲ့ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်နေတဲ့အတွက်ဒီရန်ကိုကာကွယ်ဖို့အတွက်အမေရိကန်ဦးဆောင်ပြီးတော့နိုင်ငံတချို့နဲ့ပူးပေါင်းကရေတပ်တွေရဲ့ပူးပေါင်းတပ် နေနဲ့အီရန်ထောက်ပံ့ပေးထားတဲ့ဟူသီသဘုံတွေကိုသင်္ဘောတွေအပေါ်တိုက်ဖိုက်နေတာဖြစ်ပါတယ်။ကမ္ဘာကြီးကျောင်းကုန်သွယ်ရေးမှ10ရာခိုင်နှုန်းလောက်ကုန်သင်္ဘောတွေအသုံးပြုနေတဲ့ဆူရက်တူမြောင်းစီဦးတည်တဲ့ရေကြောင်းလမ်းနေရာမှာတိုက်ခိုက်မှုတွေကိုလုပ်နေတာကြောင့်သင်္ဘောလုပ်ငန်းတော်တော်များများတခြားလမ်းကြောင်းတွေကိုအသုံးပြုနိုင်ဖို့အတွက်ကြိုးစားနေကြပါတယ်ရှင်။